This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG မှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ3ရက်နေ့ရေဒီယို NUG ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယို NUG စီးရီးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
ရေဒီယို NUG တော်ရရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇန်နဝါရီလ3ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့စကိုင်းတိုင်းတွင်တော်လိုင်းတက်တွေထိန်းချုပ်နေမြန်မာလုတ်တဲ့နှစ်ကူအကစားပြိုင်ပွဲကိုကာကွယ်ဝင်ကြီးဦးရင်မွန်တက်ရောက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းတွင်တော်လိုင်းတက်တွေထိန်းချုပ်ထားတဲ့နေမြေတနေရာမှာကျင်းပတဲ့နှစ်တကူအထိတ်မှတ်အကစားပြိုင်ပွဲတွေကိုအမျိုးသားညီညွတ်ရေးဆိုရာ NUG ကာကွယ်ဝင်ကြီးဦးရင်မွန်တက်ရောက်ခဲ့တယ်လို့အမှတ်၁စစ်ဒေသကထုတ်ပြန်ပါတယ်။ PDF တွေနဲ့ဒေသခံပြည်သူတွေပါဝင်ရှင်ပြိုင်တဲ့အားကစားပြိုင်ပွဲကိုဇန်နဝါရီလ၁ရက်နေ့ကကျင်းပခဲ့တာလို့သိရပါတယ်။နှစ်သက်ကူအထိတ်မှတ်အားကစားပြိုင်ပွဲဖြစ်ဘောလုံးချင်းလုံးလွန်ဆွဲစတဲ့အကစားနည်းတွေပါဝင်ပြီးပြည်သူကာကွယ်တပ်မတော်သားတွေနဲ့အတူဒေသနေပြည်သူတွေပါပါဝင်ဆင်နွှဲခဲ့ကြတယ်လို့အမှတ်၁စစ်ဒေသကအသိပေးပါတယ်။အမျိုးသားညီညွတ်ရေးဆိုရာ NUG ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခန်သန်းဦးဆောင်တဲ့ဖွဲ့ဟာလည်းအခုနှစ်နှစ်ဦးပိုင်းမှာပဲကရင်ပြည်နယ်တွင်စစ်ကောင်စီရဲ့အောင်စရာစစ်ကြောင်းကိုထိုးစစ်ဆင်ချေမုန်းနေတဲ့ဗျူဟာ32ဆစ်စင်မှုဗိုဒါဘောဦးဆောင်တဲ့ကော်ပိုရာစစ်ကြောင်းကိုတွားရောက်တွေ့ဆုံအားပေးခဲ့တာဖြစ်ပါတယ်။အခုလို NUG ဆိုရာရဲ့ပြည်ထောင်စုအဆင့်တာဝန်ရှိပုဂ္ဂိုလ်တွေမြေပြင်ဆစ်စင်ရေးဖော်ဆောင်နေတဲ့တော်လိုင်းတပ်ဖွဲ့တွေနဲ့တွေ့ဆုံကြတာဟာတော်လိုင်းရဲဘော်တွေနဲ့ပြည်သူလူထုအတွက်အားတက်စရာညင်ကွင်းတစ်ခုဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးကောလင်းမြို့နယ်တယန်ဇာရကော်မတီအထွေရင်မှုလှုပ်ကြံတပ်ဖြတ်ခံရမှုဝန်ထမ်းကောင်းတယောက်ဆုံးရှုံးရတယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဒူးခေါင်မှတ်ချက်ပြုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဇန်နဝါရီလ3ရက်မှာစကိုင်းတိုင်းကောလင်းမြို့နယ်တယန်ဇာရကော်မတီအထွေရင်မှုလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဒေါက်တာဒူးခေါင်ကအခုလိုမှတ်ချက်ပြုပြောဆိုလိုက်ပါတယ်။ကောလင်းမြို့နယ်တယန်ဇာရကော်မတီအထွေရင်မှုဆရာအရိန်နမရှမ်းကလုံးကျေးရွာနဲ့ရွှေရင်းကျေးရွာကြားမှာမနေ့ကလှုပ်ကြံတပ်ဖြတ်ခံရပါတယ်။အစာပိုင်းမှာတော့ cycle accident ကြောင့်လို့သတင်းပို့လာပေမဲ့စစ်ဆေးချက်အရသနက်ပစ်ခံထားရတာဖြစ်ကြောင်းအတည်ပြုပါတယ်။အမတန်အလုတ်ကျိုးစားတဲ့စာအုပ်ကြီးသမား CDM ECD ဦးစီးရရှိဝန်ထမ်းကောင်းတယောက်ဆုံးရှုံးရလို့ MONREC ရုံးဖွဲ့သားများနဲ့လို့ဖို့ကိုင်ပန်မိတ်ဆွေအားလုံးလည်းမိသားစုနဲ့အတူဝမ်းနည်းရပါကြောင်းဖော်ပြလိုပါတယ်မိသားစုမှာသမီးလေးတယောက်ကျန်ခဲ့တဲ့ပူဆွေးတော့ကကိုအများတီအောင်ဖော်ပြလိုတော့မရတဲ့ဘဝတွေပါအလုတ်လုတ်တဲ့နေရာမှာဆရာရဲ့တိကျသေးကြမှုစနစ်ကျမှုအခရိကင်းမှုတံပိုးတွေကိုအမြဲအမှတ်ရနေမှာပါခက်စနစ်ဆိုးထဲမှာအလင်းတန်းသဖွယ်လင်းလက်နေပေမဲ့အလင်းတံမခံနိုင်တဲ့လူတချို့ရဲ့တံပိုးမဖြတ်နိုင်တဲ့ဝန်ထမ်းကောင်းတယောက်ဆုံးရှုံးရတာဟာတော်လိုင်းအစိုးရတရက်အတွက်ဆုံးရှုံးမှုကြီးဖြစ်ပါတယ်လို့ဝန်ကြီးကဆိုပါတယ်။လက်ရှိမှာကောလင်းမြို့နယ်တင်ရဇာရကော်မတီအတွင်းရမှုတရက်နဲ့အပြစ်ခံရမှုအားဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတခါကရင်အမျိုးသားတပ်မတော် KNA 2104တရင်မှတက်ခွန်မှုခုံးလှမှုမိုးပြဲတိုက်ပွဲမှာကြာဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကရင်အမျိုးသားတပ်မတော် KNA 2104တရင်မှတက်ခွန်မှုခုံးလှမှုမိုးပြဲတိုက်ပွဲမှာကြာဆုံးခဲ့ကြောင်းကိုဇန်နဝါရီလ3ရက်မှာကရင်အမျိုးသားတပ်မတော် KNA ကထုတ်ပြန်ပါတယ်။ကရင်အမျိုးသားတပ်မတော် KNA 2104တရင်မှတက်ခွန်မှုခုံးလှမှုဟာမိုးပြဲတိုက်ပွဲမှာအကြမ်းဖက်စစ်ကောင်စီကိုတွန်းလှန်တိုက်ပွဲဝင်ရင်းဇန်နဝါရီလ1ရက်မှာမြင့်မြတ်စွာကြာဆုံးခဲ့ပါတယ်လို့ဆိုပါတယ်။ Federal Democracy နဲ့ကရင်လူမျိုးများအတွက်ဆီယနာရှင်ကိုတိုက်ပွဲဝင်ရဲကြာဆုံးသွားတဲ့တက်ခွဲမှုခွန်းလာမှုကိုကရင်မျိုးသားတက်မတော်မှလေးနက်စွာဥညွတ်အလေးပြုအပ်ပါတယ်လို့ဆိုပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းကတော့မိုးမောက်နဲ့တော်ဖုံးရံဘက်ဆစ်ရှောင်းနေရတဲ့ပ ဗမော်ဒေသခံ1000ခွဲခန့်အရေးပေါ်အကူအညီလိုအပ်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်ဗမော်မြို့တွင်တိုက်ပွဲတွေကြောင့်မိုးမောက်နဲ့တောဖုံးရံဘက်ဆစ်ရှောင်းနေကြရတဲ့ဗမော်ဒေသနေပြည်သူ1000ခွဲခန့်အရေးပေါ်အကူအညီလိုအပ်နေတယ်လို့ KIA သတင်းပြန်ကြားရေးဌာနကဇန်နဝါရီလ2ရက်ညပိုင်းမှာဖော်ပြပါတယ်။ဗမော်မြို့မှာကချင်လွတ်လပ်ရေးတပ်မတော် KIA ဦးဆောင်တဲ့မာမေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသနေပြည်သူတွေစစ်ဘေးရှောင်နေရတာပဲဖြစ်ပါတယ်။တိုက်ပွဲဖြစ်စဉ်အသေးစိတ်ကိုဖော်ပြမထားပေမဲ့စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်မှုပြည်သူပိုင်နေနေပျက်စီးမှုများများပြားနေပြီးစစ်ရှောင်းနေရတဲ့အရသာပြည်သူတွေဟာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့အသိပေးသွားပါတယ်။ဒီဇင်ဘာလ4ရက်ကစပြီးဗမော်နဲ့မန်စီမြို့တို့မှာ KIA နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဗမော်မျိုးကပြည်သူလူတွေဟာမိုးမောက်တော်ဖုံးရံနဲ့အခြားဘေးလွတ်ရာနေရာတွေကိုတင်းရှောင်နေကြရာမိုးမောက်မှာစစ်ရှောင်းပြည်သူ11000ကျော်တော်ဖုံးရံမှာ2800ကျော်ရှိတယ်လို့ KIA ကအတည်ပြုထားပါတယ်။တိုက်ပွဲတွေကြောင့်ကိုလွတ်တင်းရှောင်နေရသူတွေဟာနေစရာသာမကဆောင်းအဝတ်ထဲအစားတောက်ဈေးဝါစတာတွေအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းစစ်ရှောင်းပြည်သူတွေရဲ့နေအိမ်တွေကနေပစ္စည်းတွေကိုဖောက်ထွင်းခိုးယူတာတွေလည်းရှိနေတယ်လို့သိရပါတယ်။ကချင်စည်သတင်းရင်းမြစ်တွေကလည်းမနေ့ကဇန်နဝါရီလ2ရက်နေ့ကနေခလာရ49ဝင်းလိုက်ဟိုတယ်ရုံးကြီးနေရာတို့မှာတိုက်ပွဲတွေဆက်ရှိနေခဲ့ပြီးစစ်ကောင်စီကတိုက်လျင်တဲ့6ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဗမာမျိုးရဲ့စစ်ရေးချင်းတွေကိုလူမှုကွန်ရက်ကနေအသိပေးပါတယ်။ခလာရ49တိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်ဒေဆုံးတာတွေရှိပြီးဗမာပြည်သူစစ်ရုံးဝင်းကို KIA ကသိမ်းပိုင်နိုင်ခဲ့တယ်လို့စစ်ရေးသတင်းရှင်းမြစ်ကပြောပါတယ်။ဗမာမျိုးမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေရာစစ်ကောင်စီဘက်ကလေကြောင်းပစ်ကူပေးပြီးတိုက်ခိုက်နေတာတွေအရှိန်မြင့်လှုံ့ဆော်နေတယ်လို့ KIA နဲ့မာမေးတပ်တွေကလည်းစစ်ကောင်စီတပ်ကိုလက်နက်ကြီးတွေဒရုန်းတွေနဲ့ပြန်လည်တိုက်ခိုက်နေတယ်လို့သိရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်သတင်းကတော့ရှမ်းမြောက်ကနေပြန်လာတဲ့အောင်ပွဲရ PLA ရဲဘော်တွေကိုဒေသခံလူထုတောင်းတောင်းဖြားဖြားကြိုဆိုတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၁၂ကွန်စစ်စင်ရဲ့အတွင်းရိုးရိုးချွန်းချွန်းတိုက်ပွဲဝင်ခဲ့ပြီးအောင်ပွဲတွေရယူခဲ့တဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော်သားတွေကိုဒေသနေပြည်သူတွေကတောင်းတောင်းဖြားဖြားကြိုဆိုဂုဏ်ပြုခဲ့ကြတယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကပြောပါတယ်။ဒေသနေပြည်သူတွေဟာဇန်နဝါရီလ၂ရက်နေ့ကပြည်သူ့လွတ်မြောက်ရေးတပ်မတော်အမှတ်၁စစ်ဒေသတနီယာမှာကြိုဆိုခဲ့ကြတာလို့ဆိုပါတယ်။ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ဟာညီနောင်မာမိတ်သုံးဘွဲ့ဦးဆောင်တဲ့12ကွန်စစ်စင်ပြမပိုင်းနဲ့ဒုတိယပိုင်းတွေမှာမာမိတ်တပ်တွေနဲ့အတူတိုင်နီလာရှိုမွန်မိတ်တီဘောမျိုးသိန်းတိုက်ပွဲတွေကိုအောင်မြင်စွာဆင်နွှဲနိုင်ခဲ့တာလို့အသိပေးထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့တုန်းကလည်း12ကွန်စစ်စင်ပြမပိုင်းနဲ့ဒုတိယပိုင်းမှာအောင်ပွဲတွေရယူနိုင်ခဲ့တဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ရဲဘော်တွေကိုအညာဒေသတနီယာမှာဒေသနေပြည်သူလူထုကဂုဏ်ပြုကြိုဆိုခဲ့ကြပါသေးတယ်။ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ဟာစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတယ်လို့လွတ်မြောက်နယ်မြေမှာလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေရာပြီးခဲ့တဲ့ဒီဇင်ဘာလနောက်ဆုံးပတ်ကလည်းစကိုင်းတိုင်းတွင်းကစစ်ပေးရှောင်ပြည်သူတွေကိုဆေးကုသမှုတွေလှုပ်ဆောင်ခဲ့တာရှိပါတယ်။ဒါပြင်ပြည်သူ့လွတ်မြောက်ရေးတပ်မတော်ရဲ့အမှတ်၁စစ်ဒေသဖြစ်တဲ့စကိုင်းတိုင်းကဒေသနေသူတွေနဲ့စစ်ပေးရှောင်ပြည်သူတွေကိုလစဉ်ပုံမှန်ဆေးကုသမှုပေးနေတယ်လို့လည်းသိရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့အကြံပတ်စစ်ကောင်စီလက်ချက်ကြောင့်2024ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသား58ဦးသေဆုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အကြံပတ်စစ်ကောင်စီလက်ချက်ကြောင့်2024ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသား58ဦးသေဆုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးတဲ့ AAPP ကထုတ်ပြန်ပါတယ်။သေဆုံးသူတွေမှာ NLD ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်နဲ့လျှက်စစ်ဝန်ကြီးဦးဝင်းခိုင်တို့ပါဝင်တယ်လို့မှတ်တမ်းတွေရသိရပါတယ်။ AAPP ကကြောက်ယူထားတဲ့အချက်လက်တွေအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်ထိတနှစ်တာကာလအတွင်းစေအိုစုရဲ့ဖမ်းဆီးတပ်ဖြတ်ခံရသူ406ဦးရှိပြီးစေအိုစုအောက်မှာရှိတဲ့ထိန်းသိမ်းစခန်းတွေဖြစ်တဲ့ရဲစခန်းတွေမှာ12ဦးစစ်ကြောရေးစခန်းတွေမှာ15ဦးအကျဉ်းအောင်တွေမှာ15ဦးသေဆုံးသွားတယ်ဆိုတာမှတ်တမ်းတင်ထားနိုင်ခဲ့ပြီးလက်တွေ့မြေပြင်မှာတော့ဒီထက်ပိုများနိုင်တယ်လို့အသိပေးထားပါတယ်စစ်ကောင်စီဟာစစ်ရှုံးလာတာနဲ့အမျှနိုင်ငံရေးအကျဉ်းသားတွေကိုပိုပြီးညှဉ်းပန်းတက်ဖြတ်လာတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ကတန်တိုင်တောင်းမှဘဝများကောင်းစဉ်နဲ့သတင်းထုတ်ပြန်ထားပါတယ်စစ်အာဏာလုယူမှုဖြစ်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2025ခုနှစ်ဇန်နဝါရီလ2ရက်အထိဆိုရင်အကြမ်းဖက်စစ်အုပ်စုနဲ့သူတို့ရဲ့လက်ပါစီတွေကြောင့်ဒီမိုကရေစီရေလှုပ်ရှားသူတွေနဲ့ပြည်သူစုစုပေါင်း6092ဦးသေဆုံးခဲ့ရပြီးဖမ်းဆီးခံရသူ28000ကျော်အနက်21000ကျော်ထိန်းသိမ်းခံရဆဲဖြစ်က10000နီးပါးဟာထောင်ဒဏ်ချမှတ်ခံရတယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရဲတဲ့နေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်ရင်းတဲ့တွေကိုကျမຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ3ရက်နေ့ Radio NUG ပြည်ရင်းတဲ့တွေကိုတင်ပြပေးသွားပါမယ်။ကျမကတော့ຫນွေဦးမွန်ပါ။ ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာအမေရိကန်ပြည်ထောင်စုရှိတွေ့ဆုံတဲ့တွေ့ဆုံတိုက်သူများနဲ့ဆက်တိုက်တွေ့ဆုံဆွေးနွေးတဲ့တဲ့ရင်ကိုဥစွာတင်ပြပေးပါမယ်။ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာဟာအမေရိကန်ပြည်ထောင်စုမှာရှိတဲ့တွေ့ဆုံတဲ့တွေ့ဆုံတိုက်သူတွေနဲ့ဆက်တိုက်တွေ့ဆုံဆွေးနွေးလျက်ရှိတယ်လို့ဇန်နဝါရီလအတွင်းမှာဝန်ကြီးကဆိုထားပါတယ်။မြန်မာနိုင်ငံကဘာသာရေးကောင်းဆောင်တွေနဲ့အိမ်မီတော်မှာသမရထရမ့်တို့ရဲ့တရားဝင်တွေ့ဆုံမှုမှာဥဆောင်မှုပေးရမှာအရေးပါတဲ့ခေါင်းဆောင်ဆန်ဘရောင်ဘက်နဲ့တွေ့ဆုံခွင့်ရတာအခွင့်အထူးပါပဲ။ဖိနေချုပ်ချယ်သောဆရာနာရှင်များအောက်တွင်ကိုယ်ွယ်ရာနေရာများဖြည့်ဆည်းခံရခြင်းပါဝင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေတဲကိုဆွေးနွေးခွင့်ကိုအထူးပင်ကျေးဇူးတင်ရှိပါတယ်လို့ဆိုထားပါတယ်။အလားတူပြည်ထောင်စုဝန်ကြီးဒေါက်တာဆဆာဟာအမေရိကန်ပြည်ထောင်စု၏50 speaker Mr. speaker Newt Gingrich နဲ့လည်းတွေ့ဆုံခဲ့ပါတယ်။ American ပြည်ထောင်စုရဲ့50 speaker Mr. speaker Newt Gingrich နဲ့တွေ့ဆုံရခြင်းဟာထူးခြားတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။ဤတံမိုးမဖြတ်နိုင်သောအခွင့်အရေးအတွက်ကျွန်ုပ်အထူးပင်ကျေးဇူးတင်ရှိပါတယ်လို့ဝန်ကြီးကဆိုပါတယ်ရှင်။မြန်မာနိုင်ငံရဲ့စစ်တပ်ကျူးလွန်မှုကတာမန်လူခွင့်ရေးချိုးဖောက်မှုတွေမှာပဲ War crime စစ်ပွဲဆိုင်ရာရာဇဝတ်မှုနဲ့လူသားမျိုးနွယ်တစ်ခုလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှု genocide တို့ပါပါဝင်နေပြီလို့ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းပြောကြားတဲ့အကြောင်းအရာကိုလည်းတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့စစ်တပ်ကျူးလွန်မှုကတာမန်လူခွင့်ရေးချိုးဖောက်မှုတွေမှာပဲ War crime စစ်ပွဲဆိုင်ရာရာဇဝတ်မှုနဲ့လူသားမျိုးနွယ်တစ်ခုလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှု genocide တို့ပါပါဝင်နေပြီလို့ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကဇန်နဝါရီလ3ရက်မှာပြုလုပ်တဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဂျမတ်စစ်တပ်ကအခုချိန်မှာဖက်ဖက်ကယိုယွင်းပျက်စီးနေသည့်တိုင်အောင်လူခွေရေးချိုးဖောက်မှုတွေကိုဆက်လက်ပြီးတော့ကျူးလွန်နေတယ်။ဒီအချက်တွေကိုကြည့်မယ်ဆိုရင်တာမန်လူခွေရေးချိုးဖောက်မှုဆိုတာထက်နိုင်ငံတကာကသတ်မှတ်ထားတဲ့ PP ဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့အဆင့်ကိုရောက်ရှိနေပါပြီ။အဲဒါကြောင့်ကျွန်တော်တို့အနေနဲ့နိုင်ငံတကာရာဇဝတ်မှုတွေထဲမှာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ရာဇဝတ်မှု၃ခုကိုရွေးချယ်ပြီးတော့နိုင်ငံတကာကိုပေးဖို့တင်ပြတာဒါနဲ့ပတ်သက်ပြီးအေးအေးယူနိုင်ဖို့လှုံ့ဆော်နေပါတယ်။War crime မှာဆိုရင်စစ်ပွဲနဲ့ပတ်သက်ဆိုင်တဲ့ရဲသားပြည်သူတွေကိုနေရာနဲ့မှာအမြောင်များစနစ်တကျနဲ့ပြစ်မှတ်ထားကျူးလွန်တာမျိုးဒါတွေကိုလည်းကျွန်တော်တို့တွေ့ရှိရပါတယ်။လက်ရှိမြန်မာနိုင်ငံရဲ့စစ်တပ်ကျူးလွန်မှုကတာမန်လူခွင့်ရေးချိုးဖောက်မှုတွေမှာပဲ War crime စစ်ပွဲဆိုင်ရာရာဇဝတ်မှုလူသားမျိုးနွယ်တစ်ခုလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှု genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်တယ်ဆိုတဲ့အချက်လက်တွေဒါနဲ့ပတ်သက်လို့တင်ပြပြောဆိုမှုတွေဖြစ်နေပါတယ်လို့ဝန်ကြီးကပြောပါတယ်။ဆိုပါလူခွင့်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာလူခွင့်ရေးဆိုင်ရာဒုတိယဝန်ကြီးဦးအောင်ကျော်မိုးကဂျမစစ်တပ်ရဲ့ကျူးလွန်မှုကိန်းဂဏန်းတွေကိုထုတ်ပြန်ခဲ့ပြီးနှစ်လိုက်ကြာချမှုနဲ့တိုင်းနယ်ပြည်နယ်လိုက်စကောက်စီတပ်တွေကျူးလွန်မှုတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။ဂျမစစ်တပ်ဟာတရားလက်လွတ်တပ်ဖြတ်မှုပေါင်း1989မှုကိုကျူးလွန်ခဲ့ပြီးပြစ်စည်းဥစာတွေကိုဖျက်ဆီးခြင်း1355မှုရှိခဲ့ပါတယ်။ဒါအပြင်စကိုင်းတိုင်းတွင်လူခွင့်ရေးချိုးဖောက်မှု2023ခုနှစ်တွင်1243မှုရှိခဲ့ပြီး2024တွင်1152မှုရှိခဲ့ပါတယ်ရှင်။မြမအေးကုလသမဂ္ဂမှရိုဟင်ဂျာများနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်သားရှိနေပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆုံးဖြတ်ချက်အခုထိမချနိုင်သေးဘူးလို့ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။မြမအရေးကုလသမဂ္ဂမှာရိုဟင်ဂျာများနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်သားရှိနေပြီးတော့တနိုင်ငံလုံးတိုင်းတာနဲ့ဆုံးဖြတ်ချက်ခုချိန်ထိမချနိုင်သေးဘူးလို့ဇန်နဝါရီ3ရက်မှာပြုလုပ်တဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးဆိုင်ရာဒုဝန်ကြီးဦးအောင်ကျော်မူကဆိုပါတယ်ကုလသမဂ္ဂမှာတော့စိန်ခေါ်မှုတွေဆက်လက်ရှိနေသေးဖြစ်ပါတယ်ရိုဟင်ဂျာများနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်သားရှိနေပြီးတော့တနိုင်ငံလုံးတိုင်းတာနဲ့လှုပ်ဆောင်မှုတွေရှိပေမဲ့ဆုံးဖြတ်ချက်အနေနဲ့အခုထိကတော့မချနိုင်သေးဘူးဆိုတာစိန်ခေါ်မှုအနေနဲ့လက်တလုံးရှိနေတယ်နောက်တစ်ခုကဂျမတ်စစ်ကောင်စီကိုလက်နက်ပို့တာကိုအပြင်းထန်ကန့်ကွက်နေတဲ့နိုင်ငံတွေရှိပါတယ်။ဒါကိုကန့်ကွက်တဲ့နိုင်ငံတွေရှိနေတော့စိန်ခေါ်မှုတရအနေနဲ့ရှိနေပါတယ်လို့ဆိုပါတယ်။2022ခုနှစ်ဒီဇင်ဘာလမှာကုလသမဂ္ဂလုံခြုံရေးကောင်စီကမြမရေးရာဆုံးဖြတ်အမှတ် UNSCR 2669ကိုအတည်ပြုခဲ့ပေမဲ့ဂျမတ်စစ်ကောင်စီကလိုက်နာခြင်းမရှိခဲ့ဘူးလို့သိရှိရပါတယ်။လက်ရှိမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်နောက်ဆက်တွဲဆုံးဖြတ်ချက်များထွက်ပေါ်လာရေး UK နိုင်ငံကဥဆောင်ဆွေးနွေးလှုပ်ဆောင်နေတယ်လို့သိရပါတယ်ရှင်။ဂျမတ်စစ်ကောင်စီစစ်မှုထမ်းဥပဒေကိုကြောင်းပြကဒီဇင်ဘာလအတွင်းမန်လေးမြို့မှာဖမ်းဆီးမှုလူငယ်400နီးပါးမတရားဖမ်းဆီးခံခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။ဂျမတ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုကြောင်းပြပြီးဒီဇင်ဘာလအတွင်းမှာမန္တလေးမြို့မှာဖမ်းဆီးမှုလူငယ်400နီးပါးမတရားဖမ်းဆီးခံခဲ့ရတယ်လို့ဇန်နဝါရီလ3ရက်မှာမန္တလေးတပိတ်အင်အားစုကအသိပေးဖော်ပြပါဗျာ။ဂျမတ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုအကြောင်းပြပြီးလူငယ်တွေကိုမတရားဖမ်းဆီးမှုတွေမန္တလေးမြို့9မြို့နဲ့အတွင်းဒီဇင်ဘာလ16ရက်နေ့ကနေ31ရက်နေ့ထိနှစ်ပတ်တာကာလအားမန္တလေးတပိတ်အင်အားစုမှဆက်လက်စီးရင်ပြုစုထားကြရ အောင်မြင့်သားဆန်မြို့နယ်43ဦး၊ချမ်းရည်သားဆန်မြို့နယ်18ဦး၊မဟာအောင်မြင့်မြို့နယ်33ဦး၊ချမ်းမြသာစီမြို့နယ်48ဦး၊ပြည်ကြီးတကူမြို့နယ်46ဦး၊ပသိမ်ကြီးမြို့နယ်43ဦး၊အမရပူရမြို့နယ်36ဦး၊စုစုပေါင်း266ဦးထပ်မံနေစစ်မှုထမ်းဥပဒေကြောင့်မတရားဖမ်းဆီးခံခဲ့ရတယ်လို့ဖော်ပြပါရတယ်။ထို့အတွက်ကြောင့်ဒီဇင်ဘာလအတွင်းတွင်အောင်မြင့်သားဆန်မြို့နယ်64ဦး၊ချမ်းရည်သားဆန်မြို့နယ်25ဦး၊မဟာအောင်မြင့်မြို့နယ်38ဦး၊ချမ်းမြသာစီမြို့နယ်52ဦးပြည်ကြီးတကူမြို့နယ်82ဦး၊ပသိမ်ကြီးမြို့နယ်89ဦး၊အမရပူရမြို့နယ်53ဦး၊စုစုပေါင်းနေဖြင့်ခုနှစ်မြို့နယ်အတွင်းမှာလူငယ်ပေါင်း391ဦးထပ်မံမတရားဖမ်းဆီးခံခဲ့ရတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ထူးထူးခြားခြားတွေ့ရှိရသည်မှာမဟာအောင်မြင်မြို့နယ်အတွင်းရှိရပ်ကွက်တစ်ခုတွင်စစ်မှုထမ်းဥပဒေစတင်အသက်ဝင်ချိန်မှစတင်ပြီးခုချိန်ထိလူငယ်တရာကျော်ကန့်ကိုမတရားဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်ရှင်။တတိနယ်ပွင့်လန်းချစ်တော်ပန်းများနိုင်ငံတကာရုပ်ရှင်ပြပွဲမှာမြန်မာနိုင်ငံအတွင်းစက်သိန်းပေါင်း1000ကျော်ပေးဖို့ကူညီနိုင်ခဲ့တဲ့တရင်ကိုတင်ပြပေးပါအောင်မယ်။တတိနယ်ပွင့်လန်းချစ်တော်ပန်းများနိုင်ငံတကာရုပ်ရှင်ပြပွဲကနေမြန်မာနိုင်ငံအတွင်းလိုအပ်လျက်ရှိတဲ့နေရာဒေသအသီးတွေကိုစက်သိန်းပေါင်း1000ကျော်ပေးဖို့ကူညီနိုင်ခဲ့ပါတယ်။ Artist Radar ရဲ့အစီအစဉ်မှုနဲ့2024ခုနှစ်အတွင်းမှာကမ္ဘာအနှံ့ကရုပ်ရှင်ချစ်ပရိသတ်တွေထံတတိနယ်ပွင့်လန်းချစ်တော်ပန်းများနိုင်ငံတကာရုပ်ရှင်ပြပွဲကိုလှည့်လည်ပြသနိုင်ခဲ့ပါတယ်။ဒီရုပ်ရှင်ပြပွဲမှာတော်လန်နုပညာရှင်တွေဖန်တီးထားတဲ့ Guild ငါတို့မှငါတို့ပဲရှိတဲ့ Together နဲ့ The Unknown Infinity စတဲ့ရုပ်ရှင်ကားလေးကားကိုပြသခဲ့တာပါလို့ဇန်နဝါရီ3ရက်မှာ Artistrator ကအသိပေးဖော်ပြပါတယ်။ရုပ်ရှင်ပြပွဲတွေကို CRPH OFP Fundraising Program နိုင်ငံတကာမှ Fundraisers များနဲ့တူတူယောက်ချင်းစီရဲ့ကူညီဝန်ရံမှုတွေနဲ့အတူရမငွေရှာဖွေရေးစီစဉ်တဲ့အနေနဲ့နိုင်ငံပေါင်း14နိုင်ငံမှာပွဲပေါင်း30အထိပြသနိုင်ခဲ့ပါတယ်။ခုလိုပြသနိုင်ခဲ့တဲ့အတွက်ကူညီပေးခဲ့ကြတဲ့အဖွဲ့အစည်းများနဲ့တကွပါဝင်ပံ့ပိုးကူညီပေးခဲ့ကြသူတဦးတယောက်ချင်းစီတိုင်းကို Artist Radar အနေနဲ့အထူးပဲလှိုင်းလိုက်လေးလေးကျေးဇူးတင်ရှိပါကြောင်းဆုတောင်းပါရစေ။ရုပ်ရှင်ပြပွဲကနေရရှိလာတဲ့ရမငွေစုစုပေါင်းမြန်မာကျပ်ငွေသိန်းပေါင်း 1338 သိန်း 41,836 ကျပ်တည်းကိုမြန်မာနိုင်ငံတွင်းလိုအပ်လျက်ရှိတဲ့နေရာဒေသအသီးသီးကိုအချိန်နဲ့တပြင်းညီပေးဖို့လှူဒန်းနိုင်ခဲ့တယ်လို့သိရပါရရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရရှင်။မင်္ဂလာပါရှင်။ဇန်နဝါရီလ4ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ရှစ်တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နဲ့တောင်ပိုင်းဒေသများတွင်လည်းရှစ်တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါသည်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့ရှေ့ပိုင်းတို့တွင်ညပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါသည်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူများကျဆင်းနိုင်ပါသည်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်အလဲပိုင်းအနောက်ပိုင်းနဲ့တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်မင်္ဂလာပင်လယ်တို့တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။မိုးအခြေအနေမှာတပြီလုံးတွင်အများအားဖြင့်သားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကယူရံဘတ်တွင်လေသည့်တောင်ရှိတောင်ဘက်မှတနိုင်ငါးမိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ရှိနိုင်ပါတယ်။မုဒ္ဒမာကွင်းနဲ့တနင်္သာရီကယူရံဘတ်တွင်လေသည့်ရှေ့မြောက်ဘက်မှတနိုင်10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များရှင်ခုဆက်လက်ပြီးသတင်းနဲ့တူလူမှုစကားသံအစီအစဉ်ကိုနားဆင်ကြရပါမယ်။ဇန်နဝါရီလ1ရက်နေ့တကူးနေ့မှာနိုင်ငံအကျဉ်းသားများအပါအဝင်အခြားအကျဉ်းချခံထားရသူများလူမြောက်လာခြင်းမရှိတဲ့အကြောင်းအရာကိုနှွေဦးမိုင်ကတင်ဆက်ပေးပါမယ်ရှင
်။ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့တူလူမှုစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဇန်နဝါရီလ1ရက်နေ့နှစ်တက်ကူနေ့မှာလုံငင်းချမ်းသာခွင့်အတွက်ပြည်တံကြခံရသူမိသားစုဝင်များအင်းစိန်ထောင်ရှေ့မှာလာရောက်စောင့်ဆိုင်ခဲ့ကြပေမဲ့နိုင်ငံရေးအကျဉ်းသားများအပါအဝင်အခြားပြည်တံကြခံရသူများလွတ်မြောက်လာခြင်းမရှိပါဘူးဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ဒီကနေ့မှာကြရောက်တဲ့နှစ်တက်ကူနေ့မှာနိုင်ငံရေးအကျဉ်းသားများအပါအဝင်အခြားအကျဉ်းသားများလွတ်မြောက်လာဖို့ပြည်တံကြနေတဲ့မိသားစုဝင်အချို့လာရောက်ဆောင်ဆိုင်ခဲ့ကြပေမဲ့လွတ်မြောက်လာခြင်းမရှိခဲ့ပါဘူးအင်းစိန်ထောင်းနဲ့နီးဆက်သူတို့ကတော့အခုလိုပြောပါတယ
်ပိတ်ရလေမလွတ်ပါဘူး
အကြံဖက်စစ်တက်က2021ခုနှစ်အာနာသိမ့်ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့အထိနိုင်ငံတော်ဝန်မတရားဖမ်းဆီးခံရသူ2852ဦးရှိပြီး အဲ့ဒီထဲက21,459ဦးမှာထိမ့်သိမ်းခံရဆဲဖြစ်ပါတယ်9,933ဦးမှာတော့ထောင်ဒဏ်ချမှတ်ခံရကြောင်းနိုင်ငံရေးအကျဉ်းသားများကာကွယ်ဆောင်ရှောက်ရေးအသင်း AAPP မှထုတ်ပြန်ထားပြီးအဲ့ဒီစာရင်းထက်ပိုပြီးဖမ်းဆီးခံရသူများရှိတယ်လို့ AAPP ကပြောဆိုထားပါတယ်အဲ့လိုဖမ်းဆီးအကျဉ်းချခံရသူတွေထဲမှာအမျိုးသမီးဦးရေ9,809ဦးနဲ့ကလေးသူငယ်ဦးရေ989ဦးပါဝင်ပါတယ်ဇန်နဝါရီလ1ရက်နေ့29ရက်မှာတော့တားဖြစ်သူကိုလွတ်ငင်းခွင့်နဲ့ပြန်လည်လွတ်မြောက်လာမလားလာရောက်စောင့်ဆိုင်သူရွှေပြည်သားမျိုးနယ်ကအမျိုးသမီးကြီးတို့ကအခုလိုပြောပါတယ
်တရက်နဲ့ထောင်ခါမယ်လို့နော်ဆရာအမေကလည်း
အမျိုးသားညီညွတ်ရေးအစိုးရကတော့29ရက်မှာနိုင်ငံတော်ဝန်ကအချင်းထောင်အချင်းစခန်အတီးတီးမှာပြစ်ဒဏ်ချခံနေကြရတဲ့အချင်းသားအချင်းသူ169ဦးကိုလူငင်းချမ်းသာခွင့်ပေးလိုက်ကြောင်းနိုင်ငံတော်သမရယုံကထုတ်ပြန်ထားပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကတော့သတင်းထောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ဆက်လက်ပြီးတော်လင်းရေးတက္ကီတာအစီအစဉ်မှာတော့ SSKT ရေးသားထားတဲ့ပြန်ခဲ့မယ်ဆိုတဲ့ဒီသချင်းကိုကိုညီကျော်မြမမီထားစီဒီအမ်ကတီးဆိုပေးထားပါတယ်ရှင်
energy ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်နေနဲ့တိုင်းသားဘာသာစကားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကီယနီကရားဘာသာနဲ့ပတ်စင်သတင်းများကိုခူရဲကတင်ပြပေးပါမယ်ရှင
်။ဘောမှုဖက်စီလိုပလီတမှုဝစီခုညာအရှုခဲရေဒီယို energy တနွေကိုအရိကြာရင်ဟစ်စုထေလူပဲစင်နာကရားလင်းကိုနပါဘာမှခူရဲနေပြန်ခလူလရိကြာရင်နာမှာမခိုးမတပလီနီဒီဖက်ချာခုမပူစီဖုန်နထကြာခိုးနီဒီဖက်ပတ်တရီတရားခုအငေဥမာနေနီဒီဖုန်နဟအန်ယူဂျီတီကေအတူခုအလေးဟိနီဒီရီကြာရင်နဟိဆုထီလူပဲစီပါဖက်လူမီစီတပ်ပလော့ဂျီနီဒီအငေခွိအန်ယူဂျီရင်နာမှာမခိုးမတပလီနီဒီဖက်ချာခုမပူစီပါဖုန်နထကြာခိုးနီဒီဖက်ပတ်တရီတရားခုအငေဥမာနေနီဒီဖုန်နဟအန်ယူဂျီတီကေအတူခုဒွာလရှိလာရင်နာရောဘေဂျန်နဝါရီလန်တငေအနာဆက်ကူရင်နဟိတာကန်နီဒီဖွင့်နာပဲအန်ယူဂျီခွိအင်းနာမှာမေခိုမေတပလီနီဒီအဘေစင်နာဖရချာခူမာဘူဖုန်နထကြောက်ခုနီတူဖရပတ်တရီတရားခူအငေအိုမာနီနီဒီဖုန်နဟောတိကေအတူခူတက်ဆူစင်ရင်နီကြတူဖုန်နထ ခွေအပလော့မူစီလေးမင်းနီဒီတဖြစ်တမေးစီရင်နာမှာမေဒူချာထုချာလပ်ပူနီဒူဖုန်ထပြပတရီပဲနီဒီတဟီစီနအလူနီဒူဖုန်နာရောဂျောက်ခိုးတပလီနီဒူဖုန်နာပါအမိုရှင်နီဒူဖွင့်နာပဲခွန်ရခွေအပလော့မူကူရင်နမေဒူချာထုချာမေလုံးမင်ပါပဲနီဒီပြပတရီအတူကူစီအလူနီဒူဖွင့်နာပဲဖုန်နာရောဆုံနီတပလီနီဒူတတရခုဖူးစရာငယ်ပဲရင်နာရောတတတပလီဘဲနီဂျန်ငယ်အိုမာနီနီဒူဖွင့်နာဟောတဆူစင်ငယ်နီကဒူတီကေဖူးစီဖွင့်နာပဲဖရလူမီတီကေဖူးစီငယ်တခြားတဲ့ပါတဲ့မေးစင်းနအချေအရီမေဒူတရာထုချာဘဲနီဒီဂလော့ဒူစီရင်နအမိုရှင်နီဒူဖွနာပါအတဆူစင်ငယ်နေကြတူဖွေးဟင်းနမှာစင်ငယ်နီဒီနာတရီတဲကြရင်နာပဲစရီဒော်ဘီမွေရှိချေတကေကလတော်ဖိုင်နီဒီတခြားတဲ့ပါခါလီရင်နကလီမန်အပလော့မူစင်နအစပါနီဒီနာကစဖော့ဖွင့်နာရောဒော်ပုစုဖို့ဆာကန်နီဒူစုဖရဲအရီကြရင်နဟေဆူထေလူပဲစီပါကယာလီကေစရီဒော်ဘီမွေရှိချေတကေအိုကလတော်ဖိုင်နီဒီတခြားတဲ့ပါခါလီရင်နကလီမန်ကောက်စီအပလော့မူစင်နကလီမန်ကောက်စီအပလော့မူစင်အစပါတာနီဒီနာကစဖော့ဖွင့်နာရောအနာတနာလေပချက်ဖူတဖရဲနာဖမောတဖရဲအစပိုးနီဒူဖွနထခုညာရင်နာမအစနီကြတူဟောစုဖရဲခါလီဖွနဟောဟိနမစင်ငင်းနီဒူဘေဒီဇမလဲဆူရှင်နာတင်ငေမိုဟေလွေမူအခဲရင်နအနီဒီနာစေစခန်းခါလီကလီမန်အပလော့မူစီရင်နာရောအစပါခေတာနီဒီနာရှင်နေအပလော့ဒူဆူဟုဖွင့်နာရောဖမောတဖရဲစကန်နီဒူဖွနထအနာတနာလေပချက်ဖူတဖရဲအိုပါလွေဖရဲရင်နအဘေရှင်နီကြတူဖွနအခဲအနာတနာလေပချက်ဖူရင်နာမရှင်နေအပလော့ဒူဖရုဘဲနီဒူလူဖွင့်နာရောအစကန်နီဒူတုတ်တို့ကူယာနီဒီတခုဖရမောတဖရဲနမအစပိုးနိကတူဖုနဟိနမစင်ငယ်နီဒီဂုညရှေခဲယနမအလိကူယာနီဒီတခုဆိုလေဟိုဖူတဖရဲနစစ်ပလောက်ကူနီဒီအရှေခဲနအိုနီဒီဖုနစရီဒော်ဗီမူလိကလောက်တဖိုင်နီဒီတရှာတပဖရမေချူဖူယနာရောအဟိကန်နီဒီယနာပဲဖရမေချူဖူကလီမန်အကောက်စီအပလော့မူစီယနာမအနာဆက်ထေမိုခီယနအစပါတာနီဒီနာကဇဖောဘေဒီမောဆူဗီမူဒရှိနီတကေဖုနထအဘေရှေနီဒီအရှေခဲယနမစင်ငယ်တန်တိုတဖုဆူဖူစီယနာရောအဟိကန်နီဒူဖွေဟိနမစင်ငယ်နီဒူနာတရီတေကြာရင်နာပဲအနီဒူနာမဲလာယုကလီအပလော့မူလေနီဒူခါလီစီရင်နကလီမန်အပလော့မူစီအထေကလန်နီဒူဖွနထအလေအိုကန်နီဒူရှင်နာရှီလူအက်ဒကီစီနာမောကာစီဆာကေစီတဟေရင်နပကေယာလီကလီရင်နာရောအဖြစ်တိုးနီဒူအရီကြာရင်နဟေဆုထေလူပဲစီပါဘေဒီဇင်မာလိုင်းနီရှင်နာတျုံငေမော်လီညာမူတူနီဒီဘေမြို့မခါလေကယာလီကေဆူတရှာဗီမူဦးနီဒီဘေဖရီယူကယာလီကေကူမေလာယုကလီမန်လေဦးနီဒီခါလီစီရင်နကယာလီကလီခေအီနာရောအချင်းချပါနီဒီဖုန်ထခါလာယာတရေဆူရှင်နလူကလီမန်အပလော့မူစီရင်နာမှာအချစ်ကလန်နီဒီဖုန်ကယာလီကလီခေအီကလီအဒူခုဘုံမှုတူဖုံးနာရင်နာရောအဟေကန်နီဒီရင်နာပဲအလစ်ထေကလထူနီကြဒီမေလာယုကလီမန်အပလော့မူလေဦးနီဒီခါလီရင်နာမှာကလီမန်အပလော့မူစီရင်နအစီဟေရီအိုနီဒီတူရှိခါလီဖုန်နထအစီထေကလနီဒီနာမလေအေလေအိုတပြတေရှဲစီအိုချန်နီဒီဖုန်နဘုံမှုဒူဖုန်နာရင်နာရောအထူးချေဟင်းနီဒီဖွင့်နာပဲကလီမန်အပလော့မူစီအလေထေကလနီကြဒီနာအခဲအိုကယာနီဒူချီညာရှိလူစီမော်ဒကာစီဆာကဲစီနအဖြစ်တူနီအနီကြဒီဖုန်နဟင်းနာမစင်ငင်နီဒီအလေထေကလနီဒီကလီမန်အပလော့မူစီနာမအနီဒီနာတောက်ကဒုတ်တနီဒီဘေဖရိတ်ကေခါလီနအစီချီချန်နီဒီဖုန်နဘုံမှုဒူဖုန်နာရင်နာရောအဟိကနီဒီဖွေဟိနမစင်ငင်နီဒီနာတရီတကြရင်နာပဲဘောလခဲဗီမူရဲစခန်ခါလိရင်နရဲငီဖရေရင်နာရောအဖြစ်နီနီဒီရှိညာရှိလူစီဖွေနာရောဟျာနီနီဒီဒပတကေအရိကြရင်နဟိဆုထေလူပဲစီပါဘောလခဲဗီမူရဲစခန်ခါလိရဲငီဖရေရင်နအဖြစ်နီနီဒီရှိညာစီနာရှိညာပလောစီဖွေနာရောအဟျာကနီနီဒီဖွေနတတကယ်နီဒီဘောလခဲချေကေဖူးဆရာငီအပလောမူ PPTF ရင်နာရောအဟိကန်နီဒီဖွေနာပဲဘောလခဲဗီမူရဲစခန်ကူရင်နရဲ့တကြတူတဖရေနာရဲ့တကြတဖရေရင်နဘိတိဇမလဲကုနဟျာကနီနီတူဖုနဟိနမစင်ငနီတူခွန်ရလေးဟျာကနီနီတူတိကေပုစီတကေရင်ငီဖရေရင်နအစုချင်းနီတူလူတဲ့ပေါ်ဆာအိုနီတူတဘေဘူလာခါလီဖုနဟိနမစင်ငနီတူအိထော်ညာနီတူတိကေပုစီတကေဖုနထဆေဟျာကနီနီတူကလီဖုစီနာရဲစီနဒဘလူးထူချေဘဲနီတူတတကေနီပေါ်လခဲတိကေပုစီအပလော့မူစီဖုနထအမိုရှူနီတူဖုနာပါဒီချေလူနီတူဖွေဟိနမစင်ငနီတူနာတရီတဲ့ကြရင်နပဲခွန်ရဟိဆိုထေလူပဲစီရေဒီယိုအန်ယူဂျီတနွေကိုရီကမာထနီကြလီပဲဟောနီတာနီတူပွားမှုပဲစီလောပီအမှုရကြွေထဆယ်နီလောတူပုနတ်ဖေပါနီတပွေတတူရီ
ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။